ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတနင်္ဂနွေနေ့ကတပ်သားတွေတင်ဆောင်လာတဲ့စစ်လေယာဉ်တစ်စီးပြက်ကျခဲ့တဲ့အတွက်တေဆုံးသူအနည်းဆုံး29ယောက်ရှိတယ်လို့ဒဏ်ရသူက50လောက်ရှိနေတယ်လို့အာဏာပိုင်တွေကပြောပါတယ်။တနင်္ဂနွေနေ့လည်းကစစ်တင်တန်းစင်းကျောင်းသားအများစုပါဝင်တဲ့လူပေါင်း100လောက်ကိုတင်ဆောင်လာတဲ့ C-130 Hercules ပို့ဆောင်ရေးယာဉ်ဟာဆူလူခရိုင်မှာရှိတဲ့ဂျိုလိုကျွန်းမှာဆင့်သက်ဖို့လှုပ်ဆင်မှာလေယာဉ်မီးလောင်ပောက်ကွဲပြီးပြက်ကျခဲ့တာဖြစ်ပါတယ်။လင်းမြေပြင်နဲ့ထိပ်ပြီးပောက်ကွဲမှုမဖြစ်ခင်ကလေးမှာရင်စစ်သားတချို့လင်းဘော်ကနေခုံဆင်းတာတွေ့ခဲ့ရတယ်လို့ဆူလူပူတွဲတပ်ဖွဲ့တမှုကြီးကပြောပါတယ်။အင်ဂျင်လေးလုံးတက်လင်းဟာကြောင်မိုင်းနဲ့တိတ်မွေးတဲ့လူနေတိတ်မထူတတ်တဲ့နေရာမှာပြက်ကျခဲ့တာဖြစ်ပြီးလင်းဘော်ပါရာသူတွေက18ယောက်ပျောက်ဆုံးနေတဲ့အတွက်သူတို့ကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။စစ်လင်းမတော်တဆဖြစ်မှုတွေထဲမှာအခုဒီလင်းပြက်ကျတာဟာလူသေဆုံးမှုအများဆုံးဖြစ်ပြီးပြကြရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးမှဖြစ်ကြောင်းလေးတပ်ပြောခွင့်ရကပြောပါတယ်။